တစ်ပတ်အတွင်းသတင်းမီဒီယာလောကကိုပုံလွှမ်းသွားခဲ့တဲ့သတင်းတစ်ပုဒ်ကတော့လဗရောင်းတောင်ကျင်းစီစီမံကိန်းပြည်ပခါပြဿနာနဲ့အဲ့ဒီဖြစ်ရတဲ့ဆက်ဆက်ပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေပါဒီဇင်ဘာ22ရက်နေ့ကဒီရသူတယောက်တေဆုံးပြီးအထိဖြစ်ပွားခဲ့တဲ့ပြည်ပခါပေါ်မူတည်ပြီးရှင်နွဲနေကြတဲ့ဆန္ဒပြပွဲတွေဟာနှစ်ကုန်ကြီးနီးလာတဲ့ဒီကနေ့အချိန်ထိမပြီးဆုံးသေးပဲရန်ကုန်မှာဆိုရင်တရုတ်တန်ရုံရှိလမ်းကိုပိတ်ဆို့ပြီးအစိုးရကလုံခြုံရေးယူပေးရတဲ့အခြေအနေရောက်နေပါပြီဒါရီမကတရုတ်ဝန်ပေါင်းကုမ္ပဏီကိုဆက်ကျင်ဆန္ဒပြမှုတွေဟာမြန်မာပြည်နေထိုင်တဲ့နိုင်ငံသားတိုင်းပြည်တွေအထိပြန့်နှံ့သွားမယ့်အလားအလာကလည်းရှိနေကြပါသေးတယ်။ဒီပြည်ပခါပဲလို့ဖြစ်ခဲ့တာပါလဲ။ဘာကြောင့်ပြဿနာတွေပေါ်ရတာပါလဲ။ဘယ်သူတွေမှအဓိကတာဝန်ရှိပါတယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြပါပါမယ်
။သတင်းမီဒီယာတွေမှာဖော်ပြခဲ့ပြီးဖြစ်တဲ့အတိုင်းအခုနောက်ဆုံးပြည်ပခါစတင်ပေါ်ပေါက်လာတာဟာလေယာဉ်မြေတိမ့်ဆက်မှုရောချင်းရယူထားခြင်းမရှိတဲ့ရွာသားတွေပိုင်မြေကိုရဲလုံကြုံရေးအဆောက်အအုံအကာအကွယ်ရယူပြီးကျင်းနီစီမံကိန်းဝန်ထမ်းတွေကခြံစည်းရိုးခတ်တာကနေစပြီးဖြစ်လာတာပါဒီလိုခြံစည်းရိုးခတ်တာကိုကျင်းရွာသူကျင်းရွာသားတွေကအနာခံအသေးခံပြီးရတဲ့နီးနဲ့တားဆီးဖို့ကြိုးစားကြပါတယ်မြေကော်တဲ့ဘူဒိုဇာကြီးတွေရှိလဲအိတ်တာမျိုးအပါအဝင်ခြံစည်းရိုးကာတဲ့တိုင်တွေကိုဝင်လူတာအဆုံးမရရတဲ့နီးနဲ့အသေးတန်တုံ့ပြန်ခဲ့ကြတာပါဒီမှာရင်ခြံစည်းရိုးကာတဲ့စီမံကိန်းလုပ်သားတွေကိုအကာအကွယ်ပေးတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့ပဋိပက္ခဖြစ်ပွားပြီးမိုးချိုးပြင်အလဲရွာကအသက်50အရွယ်တောင်သူဒေါခင်ဝင်းဦးကောင်းမှာတနက်ကြီးစန်းထိမှန်တည်ဆုံခဲ့ပါတယ်။ကျင်းရွာသားအများပြားလည်းဒဏ်ရာရခဲ့ကြပါတယ်။အဲ့ဒီလိုတောင်သူတယောက်တနက်ကြီးစန်းထိမှန်တည်ဆုံခဲ့ပြီးဒါတောင်တရုတ်ကုမ္ပဏီဘက်ကခြံစည်းရိုးကာတာကိုမရက်တန်ခဲ့ပါဘူး။ဒီသတင်းမီဒီယာတွေမှာကြဲကြဲပြက်ပြက်ဖော်ပြအစိုးရနဲ့တရုတ်ကုမ္ပဏီကိုမြန်မာပြည်သူတွေဒေါသအမျက်ချောင်းချောင်းထွက်လာတဲ့အခါကြမှာသာခြံစည်းရိုးကာရာကိုရက်လိုက်တာဖြစ်ပါတယ်။ဒီပြဿနာနဲ့ပတ်သက်ရင်အရေးကြီးဆုံးအချက်ကကြေးရွာသူကြေးရွာသားတွေဟာဖမ်းဆီးထောင်ချခံရမှာကိုလည်းမကြောက်ကို့မှာလည်းဗာလက်နဲ့တစုံတရာမှမရှိပဲအနာခံဒဏ်ရာအရခံအသေးခံပြီးခြံစည်းရိုးခတ်တာကိုဘာကြောင့်တားမြစ်ကြရသလဲဆိုတာပါ
သူတို့တို့ပြောရရင်ဘိုးဘွားအစီအစဉ်နှစ်ပေါင်းများစွာသူတို့အသက်ရှင်ဖို့ဖန်တီးပေးခဲ့တဲ့ဒီမြေကြီးတွေကိုမတရားသိမ်းပိုက်ရယူသွားမဲ့ကိစ္စဟာသူတို့အသက်ရှင်မှုနဲ့သူတို့ဘဝတွေကိုဖျက်ဆီးပစ်တာပဲဆိုပြီးနားလည်ယုံကြည်နေရလို့ပဲဖြစ်ပါတယ်ဒီမြေတွေကိုမတရားရယူသွားလို့သူတို့ဘဝဘာမှထိခိုက်နစ်နာမှုမရှိဘူးဆိုရင်ဘယ်သူမှအနာခံအဖေခံဥပဒေကိုအတုဖက်ပြန်ကြီးရတဲ့နည်းနဲ့တားမြစ်ကြမှာမဟုတ်ပါဘူးလက်ပောင်းတော်ဒေသကကြေးရသူကြေးရသားတွေအဲ့လိုယုံကြည်နေရလောက်အောင်လဲဒီမှာငဲကောက်တဲ့ပေါ်နေတဲ့တရုတ်ကုမ္ပဏီနဲ့စစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ဒီမိတဲ့ဘက်ကကျေးရွာသားတွေအကျိုးဘာမှလလောက်လလာအကောင့်တွေပေါ်မပေးခဲ့လို့ပဲဖြစ်ပါတယ်။တကယ်တော့လော်ရောင်းတောင်စီမံကိန်းပြဿနာနဲ့ပတ်သက်ပြီးစံဃာတော်တွေမိလောင်ဘုံနဲ့အပြစ်ခံရဒဏ်ရာတွေအကြီးကျယ်ရတဲ့အခြေအနေဆိုက်ခဲ့စဉ်တုန်းကအစိုးရနဲ့တရုတ်ကုမ္ပဏီအကြက်တဲဆိုက်ခဲ့ပါတယ်။တရုတ်ပြည်မှာနိုင်ငံအကြက်တဲဆိုက်တဲ့အခြေအနေအောက်မှာအဲ့ဒီပြဿနာပြည်လည်ရေးအတွက်ဒေါ်စန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကကြားဝင်ဆောင်ရွက်ပေးခဲ့ရပါတယ်။
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဟာအစီရင်ခံစာတစ်စောင်ပြုစုပြီးမြန်မာအစိုးရအနေနဲ့နိုင်ငံတကာဂတိကဝတ်ကိုမဖြတ်ရလေအောင်မျက်နှာမပြတ်ရလေအောင်တရုတ်ကုမ္ပဏီဘက်ကလည်းစီမံကိန်းဆက်ပြီးလုပ်ကင်နိုင်အောင်စီမံကိန်းကြောင့်လေယာဉ်မြေတွေအသိမ်းခံရကြေးရွာတွေဖြတ်ပေးရတဲ့တောင်သူတွေလည်းဘဝပုံမှုဖွံ့ဖြိုးတိုးတက်မှုရှိအောင်တဘာဝပတ်ဝန်းကျင်ထိခိုက်မှုအနည်းဆုံးဖြစ်အောင်နီးနာရှာအကြံပြုပေးခဲ့ကြပါတယ်အဲ့ဒီအချက်တွေထဲမှာမြေယာရော်ကြီးတွေကိုခေကာလာနဲ့လျော်ညီတဲ့ဈေးနှုန်းတွေပေးဖို့အသိန်းခံရတဲ့မြေယာတွေအစားအခြားမြေလွတ်မြေရိုင်းတွေကိုစိုက်ပျိုးနိုင်တဲ့မြေအဖြစ်ပြုပြင်ပေးပြီးလယ်သမားတွေကိုအစားထိုးပြန်ချပေးဖို့ဒေသဖွံ့ဖြိုးရေးတွေလုပ်ဖို့စတဲ့အချက်တွေအများအပြားပါဝင်ပါတယ်။ဒေါ်ဆန်းစုကြည်နဲ့အဖွဲ့အစည်းအဝေးတင်ပြတာနဲ့သမရဦးသိန်းစိန်ဟာပြည်ထောင်စုဝန်ကြီးဦးလာထွန်းကိုဥက္ကဋ္ဌခံပြီးကော်မရှင်အစည်းအဝေးအကောင့်ထဲပေါ်ရေးကော်မတီကိုဖွဲ့စည်းပေးခဲ့ပါတယ်။ဒါပေမဲ့တကယ်လက်တွေ့တရုတ်ကုမ္ပဏီဥပိုင်နဲ့အစိုးရတာဝန်ရှိသူတွေဘက်ကအစည်းအဝေးပါအချက်အတော်များများအကောင့်ထဲပေါ်ပေးခြင်းမရှိခဲ့ပါဘူး။အဲ့ဒီအတွက်ငကိုကလေးကမှဒီစီမံကိန်းကိုယုံကြည်မှုမရှိလို့မြေယာရော်ကြီးရယူခဲ့ခြင်းမရှိတဲ့တောင်သူတွေအနေနဲ့ပိုးပြီးမယုံကြည်မှုကိုပဲဖြစ်စေပြီးအခုလိုခြံစည်းရိုးခတ်တာကိုအသေးခံအနာခံတားဆီးတဲ့အဆင့်အထိရောက်လာရတာဖြစ်ပါတယ်။အခုဆိုရင်အစိုးရရဲတပ်ဖွဲ့ရဲ့ဒီလိုလူသေးဆုံးတဲ့အထိကင်တွယ်ခဲ့တဲ့ဆန္ဒပြပွဲနှိမ်နင်းမှုကြည့်ရက်ကုမ္ပဏီနှစ်ခုစလုံးရောနှစ်နိုင်ငံအစိုးရတွေပါခံနေကြရပြီဖြစ်ပါတယ်။တရုတ်နိုင်ငံအစိုးရဘက်ကလည်းသူ့ကုမ္ပဏီကိုသတိပေးနေရပြီဖြစ်တယ်လို့တရုတ်ကုမ္ပဏီကလည်းမြန်မာအစိုးရဘက်ကလုပ်ရတဲ့တချို့ကိုဝေဖန်စပြုလာနေပြီဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ် ဒီပြဿနာမြမရေမြေမြမအချုပ်ချအာဏာပိုင်ဆိုးမှုအောက်မှာဖြစ်ရတာမြမနိုင်ငံရဲတပ်ဖွဲ့ရဲ့နှိမ်နင်းမှုကြောင့်ဖြစ်ရတာမို့မြမအစိုးရဘက်ကပဲအပြည့်အဝတာဝန်ရှိတာဖြစ်ပါတယ
်ဒီအတွက်လုပ်ဖို့လိုအပ်တဲ့တခုတည်းသောနည်းလမ်းကဒေါခင်ဝင်းပြည်သင်းဒေဆုံးမှုအဖြစ်မှန်စုံစမ်းဖော်ထုတ်ပါတကယ်တာဝန်ရှိတဲ့အဆင့်ကိုအရေးယူပါဒေဆုံးသူမိသားစုဝင်တွေကိုကျေနပ်တည်ထိတောင်းပန်လုံလောက်တဲ့ရည်ရွယ်ပေးပါတကယ်အရေးကြီးဆုံးကဒေါ်စန်းစုကြည်နဲ့စုံစမ်းရေးကော်မရှင်ကအကြံပြုထားချက်တွေကိုတိတိကျကျထိထိရောက်အကောင့်ထဲပေါ်ပါဒီလိုအကောင့်ထဲပေါ်နေမှုကိုကော်မရှင်အဖွဲ့ဝင်တွေကိုယ်တိုင်လွတ်လွတ်လပ်လပ်လေ့လာကြည့်ရှုဖို့ပေးပါနောက်ဆုံးစီမံကိန်းကိုဒေသခံတွေနားလည်လက်ခံလာမှခံစည်းရိုးခတ်တံမျိုးဆက်လုပ်ဖို့ပြင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်